အခုကဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂနဲ့အင်ရှင်နိုင်ငံတို့ပေါင်းပြီးစီဝါအမှတ်အသားနဲ့တက်တည်ထောက်ထားတွေထုတ်ပေးနေတာလူဦးရေတဝက်ကျော်သွားပြီဆိုတဲ့အကြောင်းပြောပြချင်ပါတယ်။ ဘင်္ဂလားဒေ့ရှ်မှာနေနေကြတဲ့ရိုဟင်ဂျာဒုက္ခသည်၅သိန်းကျော်ဟာသူတို့အတွက်ပေးတဲ့အကူအညီတွေအခက်အခဲမရှိဘဲရနိုင်တဲ့တပ်တွေကထောက်ထားတွေကိုလှုပ်ထားပေးပြီးဖြစ်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်။ဒီအကြောင်း UNHCR ဌာနချုပ်ရှိရာဂျနီဗာကနေလီဆာရှ်လိုင်းပေးပို့ထားတဲ့သတင်းကိုဆက်ပြီးပြောပြပါမယ်ရှင်။ခမ်းမန်းကျေရိုဟင်ဂျာကိုသိန်းလောက်ဟာဘင်္ဂလားဒေ့ရှ်ကကောက်ဆက်ဘဇာဒုက္ခသည်စခန်းတွေမှာညံ့ညက်ပတ်ပတ်နဲ့ပြုတ်သိမ်းကျဉ်းပြီးတော့နေနေကြရပါတယ်။ အချက်လက်တွေကိုအတုလုံမရတဲ့ဘိုင်အိုမက်ထရစ်လို့ခေါ်တဲ့ဇီဝတက်တည်ခံထောက်ထားတွေကိုလူဦးရေစစ်တာနဲ့သူတို့ရဲ့လိုအပ်ချက်တွေကိုပေးရမှာပိုးပြီးထိရောက်အောင်ဆောင်ရွက်ပေးနိုင်ဖို့နိုင်ငံအာဏာပိုင်အဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာမိတ်ဆွေတွေကပူးပေါင်းပြီးတော့ထုတ်ပေးမှာဖြစ်ပါတယ်။ UN HCR ပြောခွင့်ရအင်ဒရီမဟာဂျစ်ကဒီတက်တည်ခံထောက်ထားတွေဟာသူတို့ရဲ့အသေးစိတ်လိုအပ်
biometrics data registration is first and foremost to protect
အခုလို biometrics နည်းနဲ့မှတ်ပုံတင်ပေးတဲ့အဓိကရည်ရွယ်ချက်ကလူညာတွေနေရပြန်ခွင့်ကိုအကာအကွယ်ပေးဖို့ကအဓိကအကြဆုံးဖြစ်ပါတယ်။ဒါဟာပိုပြီးကောင်းတဲ့အစီအစဉ်တွေအတွက်နောက်ပြီးအကူအညီပေးရေးမှာဥပမာပြောရရင်အမျိုးသမီးတွေကလေးတငယ်တွေဘာလို့အမလဲဆိုတဲ့အသေးစိတ်ကြတဲ့ထောက်ပံ့ကူညီမှုတွေအတွက်ပိုပြီးကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုရည်ရွယ်ပါတယ်
။ဒီတက်တဲ့ကံအထောက်ထားအသစ်တွေမှာသူတို့ရဲ့မူရင်းနိုင်ငံကိုမြန်မာလို့ဖော်ပြထားကြောင်းလည်းမဟာချစ်ကပြောပါတယ်။တကယ်လို့သူတို့ရဲ့နေရာရင်းမြန်မာနိုင်ငံကိုပြန်မဲလို့ဆုံးဖြတ်ကြရင်သူတို့ကိုနေရာချထားပေးဖို့နဲ့သူတို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံရေးအတွက်ဒီတက်တဲ့ကံအထောက်ထားဟာအရေးကြီးတဲ့အကြောင်းမဟာချစ်ကပြောပါတယ်။လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံထဲကအခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့ဘေးကင်းလုံခြုံတဲ့အနေအထားမျိုးရှိတယ်လို့သူတို့မယုံကြည်တဲ့အကြောင်း UNHCR နဲ့တခြားလူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကပြောကြပါဗျ။ဒီမှတ်ပုံတင်လုပ်ငန်းကို2018ခုနှစ်ဇွန်လကလေးကစတင်လာခဲ့တာပါ။အခုဆိုရင်ပြည်မြအားဖြင့်တစ်နေ့ကိုဒုက္ခသည်9000ကိုမှတ်ပုံတင်အထောက်အထားတွေထုတ်ပေးနေတာဖြစ်ပါတယ်။ Causes ဘဇာမှာတက်တေကန်အထောက်အထားမရသေးတဲ့လူ၄သိန်းဝန်းကျင်လောက်ကိုတော့ဒီနှစ်ကုန်ပိုင်းမှာအပြီးလုပ်ပေးဖို့ရည်ရွယ်ထားကြောင်း UNHCR ကပြောပါတယ်ရှင်။